ိုဗစ်ရောဂါကူးစက်ခံရတဲ့လူနာတွေကိုကုသရမှာအသုံးပြုဖို့အတွက်ဆေးတဲ့နှမျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေပြီးတော့ထောက်ခံချက်ပေးလိုက်ပါတယ်။ကိုဗစ်ကူးဆေးတဲ့တွိုးလာတဲ့အထက်မှာနောက်ဆုံးတွိုးလာတဲ့ဆေးတဲ့နှမျိုးအကြောင်း WHO ရုံးချုပ်ရှိရာဂျန်နရယ်ကနေ VOA သတင်းတောက် Lisa Schlein ပြောထားတာကိုတော့ကိုဇုံမိုးကျော်ကပြောပြပေးမှာပါ
။ Parasite Nip ဆေးကိုကိုဗစ်လူနာတွေအတွက်တောက်ဆေးအဖြစ်အသုံးပြုဖို့ WHO ကထောက်ခံချက်ပေးလိုက်တာပါ။ဒီဆေးဟာကိုခံဆွမ်းအားအလွန်အကျွံဖြစ်မလာအောင်ထိန်းချုပ်ရမှာအသုံးပြုတဲ့ဆေးအမျိုးအစားဖြစ်တယ်လို့ပြင်းထန်တဲ့အဆစ်အမြင့်ရောင်ရမ်းတဲ့ယောဂါတွေကိုကုသရမှာလဲသုံးပါတယ်။ဒီဆေးကိုအသုံးပြုတဲ့နေရာမှာရောင်ရမ်းနာကျင်မှုတွေအတွက်ပေးတဲ့ဆေးတစ်မျိုးဖြစ်တဲ့ corticosteroid ဆိုတဲ့ဆေးနဲ့တွဲဖက်ပေးသင့်တယ်လို့ WHO ကကြားကျင်ပညာရှင် Janet Deeds ကပြောဆိုပါတယ်။ကိုဗစ်လူနာ2600ကို3ချိန်ခွဲစမ်းသပ်ကြည့်ရမှာParasite nip ဆေးသုံးဆွဲသူတွေကြားမှာတည်ဆုံးမှုညော်နေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။သိပ်ပြီးယောဂလက္ခဏာမပြင်းထန်တဲ့ COVID လူနာတွေအတွက် Stovimab ခေါ် Monoclonal Antibody ပရိသေဝဆေးကိုလူအပ်ချက်အရအသုံးပြုဖို့ကိုလည်း WHO ကထောက်ခံလိုက်ပါတယ်။
Conditional
to patients that are at the highest risk for complications. ယောဂါပေါင်းစုံနဲ့အန္တရာယ်ရှိနေတဲ့လူနာတွေအတွက်လူအပ်ချက်အရသုံးနိုင်ပါတယ်။ဒီထဲမှာအသက်အရွယ်ကြီးသူတွေ၊ကာကွယ်ဆေးထိုးမထားတဲ့သူတွေနဲ့ယောဂအခန်းရှိတဲ့သူတွေပါဝင်ပါတယ်။လူနာ1000ကျော်ကိုအောင်းအောင်းမြင်မြင်ဆန်းသက်နိုင်ခဲ့ပြီးမှအခုလိုထောက်ခံချက်ပေးရတာပါ။ဒီဆန်းသက်မှုအရာဆေးရုံတင်ကုသရတဲ့အရေးအတွက်ရော့သွားတာကိုတွေ့ရပါတယ်
။ဒီပဋိဇီဝဆေးဟာလက်ရှိဖြစ်ပွားနေတဲ့ Omicron မျိုးကွဲစစ်အပေါ်ဘယ်လိုသက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုတော့လေ့လာနေသေးပဲဖြစ်ပါတယ်။ Strophimab ဆေးဟာကနဦးဆန်းသက်မှုအရာကိုဗစ်မျိုးကွဲသစ်ကူးစက်ခံရသူတွေကိုကုသရမှာထိရောက်မှုရှိခဲ့ပေမဲ့လုံးဝအပြောင်းအလဲဖြစ်နိုင်လောက်တဲ့အထီးတော့မဟုတ်သေးဘူးလို့ WHO ကျွမ်းကျင်ပညာရှင် Deeds ကပြောဆိုပါတယ်
I think we have multiple therapeutic options right now for COVID-19 and more
are ဘုရားကိုဗစ်ယောဂါကုသနိုင်တဲ့နည်းတွေအတော်များများရှိနေပြီလို့ထင်ပါတယ်နောက်ထပ်လည်းပေါ်လာအောင်မှာပါဒါပေမဲ့အချို့ virus ပိုးတွေဟာမျိုးဗီဇပြောင်းလဲနေပြီးတချို့ဆေးတွေကိုခဏရင်ရှိလာတတ်ပါတယ် SARS-CoV-2 အုပ်စုမှလည်းအတူတူပါပဲဒီလိုဖြစ်လာတဲ့ဆိုရင်လည်းဖြစ်လာမယ့်အခွင့်အလမ်းနည်းပါအောင်လို့လုပ်ဖို့ပဲကြိုးစားရမှာပါ
ကိုဗစ်ရောဂါအတွက်နောက်ထပ်ကုထုံးသစ်တွေပေါ်လာဖို့ခန့်မှန်းထားတဲ့ WHO ကတော့လိုအပ်တဲ့ဆေးဝါးတွေကိုအဖွဲ့ဝင်နိုင်ငံတိုင်းတတ်တတ်သာသာနဲ့လုံလုံလောက်လောက်ရရှိအောင်ကြိုးပမ်းနေပါတယ် WHO အနေနဲ့ဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေပြီးဝင်ငွေအလဲအလတ်နဲ့ဝင်ငွေနှဲနိုင်ငံတွေမှာလူတွေရဲ့အသက်တွေကိုကယ်တင်နိုင်မဲ့ဆေးဝါးမျိုးတွေကိုတက်တက်တာတာနဲ့ရောင်းချပေးဖို့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်နေပါတယ်လို့လဲ WHO ကျန်းမာရေးအဖွဲ့ကြီးရဲ့တာဝန်ရှိသူတူဖြစ်တဲ့ Janet Deeds ကပြောဆိုခဲ့ပါတယ်